ဟုတ်ကဲ့ဥတည်ုံခင်ဗျာအခုကျွန်တော်ရွေးကောက်ပွဲရက်လက်တွေဘယ်လောက်လောက်သိရပြီလဲခင်ဗျာ
အဲတော်တော်များများတော့သိရပြီပေါ့နော်ဒါကလည်းပဲ officially ဆိုတော့ကျွန်တော်တို့ပေးတာပြတာတော့မဟုတ်သေးဘူးဦးဝင်းထိန်ကပြောတော့သူကမနေ့ကတော့ပြောတဲ့ဥစ္စာကတော့80ရာခိုင်နှုန်းလောက်ကတော့ထိစားသွားပြီပေါ့တချို့နေရာမှာလည်းပဲ90နေမှာဖြစ်တယ်တချို့နေရာမှာတော့80အောက်ကျတယ
်ဟုတ်ကဲ့အဲ့တော့အနည်းဆုံး80ရာခိုင်နှုန်းရပြီဆိုလွှတ်တော်ထဲမှာရှေ့လျှောက်ပြီဘယ်လိုအခြေအနေကြက်လောက
်80ရာခိုင်နှုန်းရရဆိုတာတော့အရင်အစနဲ့စာမျိုးဆိုတော့ပြောရဆိုကလောက်ကဲတာအားရစရာကောင်းလာတာပေါ့သို့တော်လည်းပဲလိုအပ်တာကတော့နေသေးတာဘလို့မဟုတ်တော့25ရာခိုင်နှုန်းကလည်းတို့ရောလည်းထိုင်ပြီးအလိုလောက်ရထားတယ်လို့ရတယ်တန်တန်နဲ့ထုတ်ဦးပါဦးကျတော့အဲ့ဒီဟာနဲ့ပတ်သက်လို့ဆိုလို့ရှိရင်တော့ကျွန်တော်ကအခြားအဖွဲ့အစည်းတွေဖြစ်တဲ့အထူးဖြင့်တိုင်းရင်းသားတွေတည်းကကျွန်တော်နဲ့လှုပ်ချင်တဲ့ကိစ္စတိုင်းရင်းသားတွေအများကြီးရှိပါတယ်လေ။သူတို့ကလည်းတချို့ရတာပြတာလေးတကြတယ်။အဲ့ဒါနဲ့ပေါင်းလိုက်ရင်တော့အများကြီးအခြေအနေကကောင်းပါတယ်လို့ပြောရမယ်ဆိုရမှာပဲထင်ပါတယ်ဟုတ်
ကဲ့။တက်မတော်နဲ့ဆက်ဆံရေးကိုရောဘယ်လိုများညှော်မှန်းလဲ
။ဟိုသူတို့တက်မတော်သားနဲ့ပတ်သက်25ရာခိုင်နှုန်းကိုတော့မင်းတို့တခါတည်းသွားတော့ဘာတော့ဒီလိုလုပ်မယ်ဆိုရင်တော့သူတို့လည်းကြိုက်မှာတော့မဟုတ်ဘူးလေ။ဆိုတော့တခုတော့ရှိတာပေါ့ဒီမိုကရေစီဆိုတော့သူတို့လည်းနားလည်ပါတယ်ဆိုတော့သူတို့လည်းပဲဓာတ်နဲ့ပတ်သက်လို့တခုခုတော့အဲပြည်သူလူထုကိုတင်းတင်းကြပ်ကြပ်တော့ပြောရမှာပေါ့အပြောလဲပြောနေတယ်သူတို့လည်းအချိန်တန်ကြရင်လျှော့သွားပါမယ်လို့ပြောတယ်ပေါ့အဲ့တော့ကျွန်တော်တဘောကတော့ဒီလိုအချိန်ဒီမျိုးမှာဆိုရင်တော့တာမူကြီးဖြစ်တဲ့ပုံကအနေနဲ့တော့သူပြည်သူလူရဲ့တဘောတာဟာမမကန်ကဘယ်လိုဆိုတာသူတိလောက်ပြီပေါ့ဆိုရင်ဟိုတိတ်ခါတိတ်ရှိတဲ့အနေနဲ့အရင်တော့ကလိုပြည်သူတွေကလည်းပြန်ပြီးတော့အမှန်ကြီးပြီးရှင်းပြလို့တဲ့တမတော်ကြီးဖြစ်လာအောင်လို့ဆိုတော့အကျိုးတော့ဗျာဒါနဲ့ပတ်သက်တဲ့အားလုံးကို25ရာခိုင်နှုန်းအတွက်တော့ရှေ့ဆက်ပြီးတော့မလုပ်တော့ဘူးဗျာလို့များအဲကျွန်တော်တို့တို့သဘောထားပါတယ်ပြောလိုက်ရင်တော့ပြည်သူတို့ကသိဝင်းတာသွားမှာပေါ့ဗျာအဲ့လိုတော့ပြောမလားမပြောလားတော့မသိဘူးပေါ့တခါတည်းကျွန်တော်တော့မင်းတို့25ရာခိုင်လုပ်ပေးပါလို့ပြောရင်တော့သူတို့နည်းနည်းရန်စသလိုဘာစသလိုစိတ်ကိုသွားပြီးတော့နောက်ဆက်တာပြောလို့ဖြစ်မလားအဲ့ဒါတွေ့ရမှာပေါ့ကျွန်တော်တို့ကချောချောမောမောဖြစ်အောင်လုပ်မှာပါပဲ။ဘာလို့လဲတက်ဆိုတာတော့မရှိမဖြစ်တဲ့အဖွဲ့အစည်း။တောင်းဆုံးလေပြောပါတယ်။ဒါနဲ့ပတ်သက်တာအလုံးကိုသူရဲ့မူကိုကအလုံးနဲ့ဒီရင်ကြားစီ reconciliation ပေါ့။ဒါကိုလည်းသူလုပ်မယ်ဆိုတဲ့ဟောက်လေသူကပြောထားတာရှိတော့သူလုပ်ပါလိမ့်မယ်ဟုတ်ကဲ့
။ငါငယ်အခုအဲ့တော့ရွေးကောက်ပွဲအခုလိုအနိုင်ရတာဘာကြောင့်လို့ပြောထားရမလဲခင်ဗျာ
။ဟိုဗိုလ်ချုပ်အောင်ဆန်းရဲ့နှစ်တရာပြည့်နယ်လည်းလာပြီးတိုက်တယ်။နောက်ပြီးတော့ဗိုလ်ချုပ်အောင်ဆန်းတမိရလည်းကောင်းဆောင်နေဆိုတော့သူကအတွေ့အကြုံတွေသိပြီးတော့ရှိလာတဲ့အတွက်သူ့ရဲ့နိုင်ငံရေးတိက္ခာနဲ့တဘာကလည်းမြင့်လာတာဟုတ်ကဲ့အဲ့ဒီအစီအနေရတဲ့ကြောင့်နောက်ပြည်သူလူထုတွေကလည်းပဲအင်မတန်ကိုပဲပြောလဲခြင်းနဲ့လိုလားပြီးတော့သူ့ရဲ့ကောင်းဆောင်မှုကိုအားကိုးလာတာအပြင်အဓိကအင်အားတော့ပြည်သူလူထုရဲ့အင်အားပဲ
ဟုတ်ကဲ့အဲ့တော့အရင်ဆုံးဘာတွေလုပ်မလဲခင်ဗျာ
အမှန်တော့သူကတော့ဒါနဲ့ပတ်သက်တာအပိုင်းမှာတော့ပထမဦးဆုံးကတော့ဒီအားလုံးတင့်မြတ်အောင်ပေါ့တော့ဒါကိုသူတို့နဲ့ reconciliation ဒါဟိုတိုင်းပြည်လုံးကတင့်တင့်မြတ်မြတ်နဲ့ပြန်လဲပြီးတော့ရုပ်ကြည်အောင်ဖြစ်အောင်လုပ်ဖို့ဆိုတဲ့ဟာဟိုတော့အထူးကထားပြီးလုပ်မယ်လို့ပဲကျွန်တော်ကတော့တွက်တယ်နောက်တစ်ခုကလည်း तू ကတယောက်ပဲစိုးမိုးရေးတော့အထူးကထားပြီးတော့ကဖြစ်မြောက်အောင်ပြန်လုပ်ချင်တာပေါ့ဒါလည်းပါတော့ပေါ့နောက်တစ်ခုကလည်း2008ဘုရားဘုရားချင်းကဦးတွေကလည်းပဲဒါပြုပြင်အောင်ပြုပြင်ပဲနောက်တစ်ခုကတိုင်းရင်းသားတွေနဲ့ပတ်သက်တဲ့အရေးအားလည်းသိအရေးကြီးတယ်ဒီတိုင်းရင်းသားတွေနဲ့ပတ်သက်တဲ့အပိုင်းမှာယုံကြည်မရသမျှကာလပတ်လုံးမညှို့သမျှကာလပတ်လုံးကျွန်တော်ရှေ့ဆက်လုပ်ဖို့ဟာကခက်ခဲမယ်အဲ့ဒါကြောင့်မို့လို့တိုင်းရင်းသားတွေနဲ့ပတ်သက်တာကိုလည်းပဲအဓိကထားပြီးတော့သူဆောင်ရမယ်ထင်ပါတယ
်အမှန်တကယ်ပြောင်းလဲဖို့ NLD မဲပေးစုလို့ပြောဟုတ်ပြီအခုအဲ့တော့မဲတော့ပေးပြီးပြီပြောင်းလဲမှုတွေကိုလူတချို့ကလင်းလင်းမြန်မြန်တွေးရမယ်လို့လည်းယူဆနေကြတယ်အဲ့ဒါဘယ်လိုလုပ
်ပြောင်းလဲမှုဆိုတာတော့လင်းလင်းမြန်မြန်ကြီးကတော့တွေးရမယ်ဆိုတော့ဘယ်လိုနည်းမှလည်းဖြစ်နိုင်မှာမဟုတ်ပါဘူးအမှားတော့ပြောင်းလဲတာတော့တကယ်ပြောင်းလဲမှာပဲဖြည်းဖြည်းဖြည်းပြောင်းလဲတော့အောင်တော့တိတိတာတိတိတာပြောင်းလဲမှုတွေကတော့သူကဂရိပြည့်အတိုင်းလုပ်ပေးဖို့တော့ပေါ်လာမယ်တခါတည်းပြုံးနေတိုင်းကနေတခါတည်းဖြစ်တော့အောင်ဒါကတော့မှန်လို့မဖြစ်နိုင်သေးပါဘူ
း16ရက်နေ့ဆိုလွတ်တော်လည်းပြန်စမယ်ပေါ့ခင်ဗျာအဲ့လွတ်တော်တဲ့မှာဒီလိုပြောင်းလဲကိစ္စတွေရောချောချောမောမောလွယ်လွယ်ကူဖြစ်လာမှာလား
အမားတော့လွတ်တော်ကိုခေါ်တဲ့ဥစ္စာကသူတို့ကြံနေတဲ့ဆုံးဖြတ်ချက်ချတဲ့ဟာတွေအားလုံးကိုဒါကိုအပြည့်ပြတ်ဆုံးဖြတ်ချက်လို့ခေါ်တဲ့ဟာဆောမလွတ်တော် overlap ဖြစ်နေတယ်ကွာအမားကျွန်တော်တို့မြင်တာတော့လွတ်တော်ဆိုတာကတော့ပြီးခဲ့တဲ့အပိုင်းမှာဒါလွတ်တော်ရုပ်ောက်ပွဲလုပ်ပြီးတော့အစ်စ်ရွေးရမယ်ဆိုရင်လွတ်တော် dissolve လုပ်လိုက်ရမှာပေါ့အခုလွတ်တော်လည်း dissolve လည်းမလုပ်ဘူးအဲ့တော့ပြန်ခေါ်တယ်ဆိုတော့သူတို့ procedure တွေကဘယ်လိုဒီ procedure တွေမှလည်းမသိဘူ
းဟုတ်ကဲ့အဲ့ဒါဆိုရင်တိုင်းပြည်ရဲ့အနာဂတ်ကိုအငယ်ဘယ်လိုမျှော်မှန်းနိုင်မလဲဗ
ျဒီရှိနေတဲ့ဟာတစ်ခုနဲ့ကတော့ပြောင်းလို့သွားတော့ပြောင်းမှာပဲပြောင်းတော့ပဲပြောင်းမှာပဲကျွန်တော်တို့ကကျန်းခဲ့တဲ့အဖွဲ့အစည်းမှာလည်းပဲကျန်းခဲ့တဲ့ဖွံ့ဖြိုးအသင်းအားလူတွေကလည်းပဲဘယ်လိုပဲပြောပြောသူတို့ကလည်းအကြာကြီးလည်းလုပ်ခဲ့တာတွေပဲရှိတယ်နောက်ခုပြုတ်ပြသွားတဲ့ပုံကိုယ်တွေကလည်းပဲတော်တော်ဒိတ်ပဲနေပါသေးတယ်ဆိုတော့ အဲသူတို့တပည့်သားမိတွေဘာညာတွေသူတို့အဆွဲပွားတွေလည်းရှိတော့ရှိတာပေါ့ဒါတွေကိုတော့တည်တည်ငြိမ်ငြိမ်ဖြစ်ဖို့ကျွန်တော်တို့ဘက်ကပို့ပြီးတော့ဖြစ်မြောက်အောင်လုံပန်းပေးရပါပဲလေကျွန်တော်တို့ကိုယ်တိုင်တော့ထိမ့်ထိမ့်ထိမ့်ထိမ့်နဲ့ဟိုပွဲမလုံးနဲ့ဘာမလုံးနဲ့ထွက်ပြီးတော့လှည့်တာမလုံးနဲ့တော့ရတ်တော့ပြုတ်တော့ဒါတွေပဲကျွန်တော်အခုခရီးသားပဲအလားတူပါပဲဟိုဘက်ပုံကိုယ်တွေနဲ့လည်းတကယ်တမ်းပြောရမယ်ဆိုလို့ရှိရင်တော့ဟိုနိုင်သူကလည်းပဲဟိုနိုင်သူတို့ရဲ့မန်မထားနဲ့ပေါ့ဗျာသူလည်းလုံးဝနိုင်တော့ရှိပါဘူး။ဟိုသူကသဘောကျဖို့ဟိုကျိုသူကခေါင်းဆောင်မှုကတော့တိတ်ကြီးမားပါတယ်။ဘာလို့လဲဆိုတော့ဟိုမှာပရမတ်တော်တော်ဆောဆောတုန်းကရွေးကောက်ပွဲလုပ်တဲ့နေ့အထီကပါတခါတည်းတကယ်ဟိုကမ်ပိန်းကြီးတွေပြင်ပြင်ထားတာလှည့်တာတွေပြုတ်တာတွေပြောတာအော်တာတွေပေါ့နော်။ဒါအောင်သူတစ်ချိန်နဲ့ပြောချလိုက်တာပဲသူ။ဒါကြောင့်ပတ်သက်လို့မလုပ်ရဘူး။ပြီးတော့ရဲရုံနဲ့သွားတာတောင်းမှအနီမဝေးရဘူး။အတိတ်ဆိုတာဝေးရောအကောင်းပတ်တိတော်ရလိုက်လာကြတဲ့လူတွေကအဲ့ဒီလိုတော့ရှိတယ်။အဲ့ဒီသူ့ရဲ့ဩဇာညောင်းမှုကတော့အမနာအခမလာအောဩဇာညောင်းနေဗျအဲ့ဒါတကွာတော့ဟိုဟိုငါဖောက်လုပ်လိုက်မယ်သူဖောက်လုပ်လိုက်မယ်ဆိုတော့မရှိဘူးမလုံးနဲ့ဆိုမလုံးကြဘူးသူကျွန်တော်တို့မူကအေဂျန်ညဉ့်ညံတော်မူနဲ့လုံးမယ်ဆိုရင်သာသာတဖြစ်နေမလုံးမယ်ဆိုတဲ့ဟာတွေကိုစူးစမ်းလုပ်မယ်အတွက်တော့အောင်မြင်မယ်လို့ကျွန်တော်တော့ယုံကြည်တယ်အဲ့
တော့အင်္ဂတောင်းစားစီကိုတမရအဖြစ်မြင်ရမယ်လို့အင်္ဂယုံကြည်တာ
ယုံကြည်တယ်ဆိုမြင်မယ်လို့ယုံကြည်တယ်မကျွန်တော်တော့အခုတော့ကြမ်းအောင်စူးစမ်းလုပ်နေတာပဲမြင်မြင်လို့ကိုလုပ်နေတာပဲတော်သူကိစ္စနဲ့ပတ်သက်တာကိုလှုပ်ရှင်တာကိုဘယ်လောက်ပဲခက်ခက်ခက်ဘယ်လောက်ပဲကြမ်းတမ်းကြမ်းတမ်းကျွန်တော်ဖြစ်အောင်သူ့ကိုလှုပ်ပေးနိုင်အောင်သူသာပြင်မယ်လို့ကျွန်တော်လည်းကတိပေးထားတော့ဒီကတိတိုင်းလည်းကိုစူးစမ်းနေတာသူလည်းယုံကြည်ပုံရပါတယ်